ဗီယိုအမေရိကန်တန်ရဲ့တနင်္လာနေ့မနေ့ဖက်ကထုတ်လွှင့်ပေးနေတဲ့2014ခုနှစ်စက်တင်ဘာလ12ရက်အစီအစဉ်21ရက်အစီအစဉ်တွေကိုလိုင်းဒိုမီတာ48 kHz 6185လိုင်းဒိုမီတာ50 kHz 5955လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာပြည်ရင်းသတင်းသုံးသပ်ချက်အပြင်တက်ကြီးစကားအစီအစဉ်မှာတော့
ကျွန်တော်တို့ဗမာပြည်ဟာလွတ်လပ်ရေးရပြီဒီမိုကရေစီနိုင်ငံဖြစ်ချောင်းတယ်ဒီမိုကရေစီသာကျွန်တော်တို့နိုင်ငံနဲ့အသင့်တော်ဆုံးဖြစ်
ချင်ဆရာမောင်ဆန်းကြီးရဲ့စစ်မှန်တဲ့ဒီမိုကရေစီအပြောင်းလဲဆိုတဲ့စာအုပ်အကြောင်းပြောပြထားတာကိုလည်းနားဆင်ကြားရပါမယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးမှတ်ရေးသဏ္ဍာန်ကျော်အစီအစဉ်တင်ဆက်ထားတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါရှင်
တော်ရရှင်နေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ဝပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOE ကိုတစ်ခါမှမဆက်သွယ်ဘူးပါဘူး။ဆိုပြီးရေးလာကြတဲ့တော်ရရှင်နေထဲမှာတော့ကိုပင်းသက်ဆိုတဲ့တော်ရရှင်က VOE ကိုဆက်သွယ်လို့ရတာလည်းမသိလို့ပါတဲ့။တစ်ခါတလေကြတော့ဆွေးနွေးချင်ပါတယ်ပြောချင်ပါတယ်ကျေးဇူးပြုပြီးတော့ဒီစာရောက်ရင်ပြန်ပြောပေးပါတဲ့ကျွန်တော်ရေဒီယိုကိုနေတိုင်းလိုနားထောင်နေပါတယ်ချမ်းမြေ့ကြပါစေဆိုပြီးတော့ရေဦးမျိုးကကွန်မင်စာရေးလာပါတယ်ဟုတ်ကဲ့ပါဒီတော့ရှင်က VOE ကိုနေတိုင်းလိုပဲနားထောင်နေဆိုတော့ကျွန်မအခုလိုစာပြန်ကြားတာကိုလည်းကြားမယ်လို့မျှော်လင့်ပါတယ်နော်ဟုတ်ကဲ့အီးမေးလ်ရေးပို့တာကတော့ရောက်ပါတယ်ဒါပေမဲ့စာကိုနေရာမှာရေးရမယ့်အစာတွေကိုဒီခေါင်းစဉ်နေရာမှာရေးထားလို့ဒီထက်သာစာရှည်တယ်ဆိုရင်တော့ခေါင်းစဉ်နေရာမဆက်မဲနဲ့ဒုက္ခလည်းရောက်မယ်ထင်ပါရဲ့နော်။ဒါပြတော့ခေါင်းစဉ်နေရာမှာခေါင်းစဉ်တူတူလောက်ပဲရေးပြီးတော့ဟိုစာကိုနေရာမှာပဲကိုမင်းပြောချင်တဲ့အကြောင်းအရာတွေကိုကျမတို့စီကိုရေးပို့ပြီးတော့ပြောပါလို့အကြံပြုချင်ပါတယ်။ချစ်ရှားဆိုတဲ့တော်ရရှင်ကသိကျင်လို့ပါတယ်။ဒါကြောင့်မလို့ VOE ကိုနားဆင်ဖြစ်ပါတယ်။သတင်းတွေကကောင်းပါတယ်။များများအောင်မြင်ပါစေဆိုပြီးတော့ပြောထားပါတယ်ရှင်။ဇင်နသာဆိုတဲ့တော်ရရှင်ကလည်း VOE သတင်းတွေကိုအလွယ်တကူရယူနိုင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ဆက်ပြီးတော့တိုးတက်အောင်မြင်ပါစေဆိုပြီးတော့တောင်းဆုပြုထားပါတယ်။နေ့စဉ်အားပေးတယ်ဆိုလို့ကျေးဇူးတင်ပါတယ်ရှင်။ဖီယိုကိုစာရေးလာကြတဲ့တော်ရရှင်တွေမှာနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ဒါမှမဟုတ်လဲနေထိုင်ခြင်းလျာပွားရဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်တဲ့အခြေအနေတွေပေါ်မှာကိုယ့်ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါ။အဲ့ထက်ကစာတစောင်ကိုပြောပြပေးခြင်းပါတယ်။ဒီတော်ရရှင်ကတော့မြန်မာနိုင်ငံကအရှိတောင်အာရှမှာလူနေမှုအဆင့်တန်းနှိမ့်ချနေရတာဘာကြောင့်မလဲဆိုပြီးတော့သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုသုံးသပ်ပြီးရေးပြလာတာဖြစ်ပါတယ်။ရန်ကင်ကတော်ရရှင်မျက်နှာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံအရှိတောင်အာရှမှာလူနေမှုအဆင့်တန်းနှိမ့်ချရတဲ့အကြောင်းရင်းကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးမှုနှိမ့်ချရတဲ့အကြောင်းရင်းတွေနဲ့လျှက်စင်မီမလုံလောက်ခြင်းကအဓိကအကြောင်းရင်းတစ်ခုပါဝင်ဖြစ်ပါတယ်မြန်မာနိုင်ငံကလျှက်စစ်တားမလုံလောက်မှုကြောင့်လူနေမှုအဆင့်တန်းကမ္ဘာနိုင်ငံပေါင်း189နိုင်ငံမှာတော်တော်လေးနှိမ့်နှင်ကိုရောက်နေပြီးရှစ်တောင်အရှမှာဖွံ့ဖြိုးမှုအနေကြဆုံးနိုင်ငံအဖြစ်ရောက်ရှိနေခြင်းကိုကုလသမဂ္ဂကထုတ်ပြန်ချက်တွေအရသိရပါတယ်ဒါကြောင့်မြန်မာလူထုလျှက်စစ်တားလုံလောက်စွာရရှိရေးကိုအရေးကြီးလှုပ်ဆောင်ရမယ့်ကိစ္စဖြစ်ပါတယ်ရေအားလျှက်စစ်က9နှစ်ကနေ10နှစ်အထိကြာနိုင်ပြီးနေရနဲ့လေအားကလည်းစိတ်ကြီးတဲ့အတွက်လောလောဆယ်မဖြစ်နိုင်ပါဘူးလျှက်စစ်တားအမြန်ရဖို့ဆိုရင်ပတ်ဝန်းကျင်ညင်နွမ်းမှုကိုမထိခိုက်စေတဲ့နည်းနဲ့ကြောင်မီသွေးလျှက်စစ်တားဘေးဆက်ရုံတွေတည်ဆောက်ရမှာဖြစ်ပါတယ်အရင်တော့တည်ဆောက်ခဲ့တဲ့ကြောင်မီသွေးလျှက်စစ်တားဘေးဆက်ရုံတွေကသဘာဝပတ်ဝန်းကျင်ကိုထိခိုက်ခဲ့တဲ့အတွက်အခုကပတ်ဝန်းကျင်ရှိတဲ့လူတွေကိုကျန်းမာရေးမထိခိုက်စေတဲ့နောက်ဆုံးပေါ်ဆက်မှုနည်းပညာ clean colony နဲ့လျှက်စစ်ထုတ်လုပ်လာခဲ့ပါတယ်လူနေမှုအစီအစဉ်မြန်မာတဲ့ကမ္ဘာမျိုးကြီးတွေမှာ clean colony နဲ့ကြောင်မီသွေးဓာတ်ပိစက်ရုံတွေတည်ဆောက်ပြီးလျှက်စစ်ထုတ်လုပ်နေခြင်းကသဘောပတ်ဝန်းကျင်ညှိနှွမ်းမှုနဲ့လူထုရဲ့ချမ်းသာရေးကိုမထိခိုက်နိုင်ကြောင်းသိသာထင်ရှားပါတယ်ဒီလိုကြောင်မီသွေးသုံးဓာတ်ပိစက်ရုံတွေကိုနောက်ဆုံးမဆက်မှုနည်းပညာတွေ clean gold technology နဲ့တည်ဆောက်မယ်ဆိုရင်လူတွေအတွက်စိုးကျိုးတဲ့ကောင်းကျိုးကိုဖြစ်စေတဲ့အတွက်ကမ္ဘာမှာကြောင်မီသွေးစက်ရုံများထပ်မံတိုးချဲ့တည်ဆောက်လည်ရှိပါတယ်မြန်မာလူထုဟာလျှက်စစ်မှုမရလို့ဆိုဂျိုနေထာယုံတွေကိုနှစ်ပေါင်း30ကျော်ခံစားနေခဲ့ရပြီးနိုင်ကြတဲ့လူနေမှုအစဉ်တန်းဘဝမှာနေထိုင်ခဲ့ရတာကြားခဲ့ပါပြီ။ဒါကြောင့်မြန်မာလူတုမျောလင့်တောင်းတနေတဲ့လျှက်စစ်မီရရှိရေးအတွက်လူတုကိုအန္တရာယ်မဖြစ်စေတဲ့နည်းနဲ့ကြောင်မီသွေးသုံးလျှက်စစ်ဓာတ်ပိစက်ယုံတွေအမြန်ဆုံးတည်ဆောက်ဖို့ Luru Miyazu Goza, Yida Tonsu Lea Varikmia.
Yanga Dorashi, Mianga, Timimananga, a shit on Ashama, the Tanang and Neshi, Lunemu Nejayare, Diga, a Jangi, the Kugaro, Swain, Lonosa, Mayashi, a jump, Sipari, Sibra, Yilari, a Tima, Dorashi, Janga, Yagaro. Tino attend Nesselon, Pina Yiga, Wam, you K. Levy, Subru, Mimananga, Pina is in a bad debut, do ye, Kuba and Timmy, you Sajako Kulo, Topo Lavari.
Session in low, Bato, Joshi Mamatibe, Sarigo, Lotjalai, Loya, Lotte, Yelaine, Balo Beme, Mamatide, Pinae Ma, Janoboye, Tombon de Bong, Gong Songa Babi. A good Janoye, Tatan Lone, Engineer Pitchin, they go, Gaunte, Pobu, Pamamatide, Sarigo, Melonzo, May Pakelo, a good Pitek, Yoni Babi. Dame, Aim Mabione. Ain't our own Kong on Massau Dalu. Yaguatega, Samata, Pimata, Ladamasia yet, Long Pion Kaya Mugule, Kaniavare. The Gedane, Tuloma, Matadago. The Nita Ni, Saya Bord, the Dasau Light. Dinaga, Deflection Pian, Dina Cholai. Dinaga, Moman Lay, and Dina Le Line. Pamamati Bene, Engineer G. Pilarome. Now Giant, to be that Saya Lee, Kain B.
ยกกว่าแท้ไซกาเนี่ยลูตอรอแทนจี้มาบาเว้ยเปียเมมานักงานอ่ะปัญญาเยสนิทกูตบอไม่จ้าอภิเนี่ยจ้องตากตู้เยกูบายเมียนกูลุลุละละทุบพอลาราผิดไปเลยရှင်နောက်ปိုင်းมาတော့ตอราชินเนี่ยยินพ้นษาฤกูเสร็จပြီးတော့พอပြไปตัวมาวะအခုတော့ตอราชินนี่ကိုจ้าဖြတ်ပြီးတော့အနောက်တိုင်းဒီလေးတစ်ပုတ်เนี่ยဖြောပြေးပေးကြပါလေရှင် ဒီချင်းကအရင်နာမည်ကြီးခဲ့တဲ့အင်္ဂလိပ်ပေါ့ဂီတာအဖွဲ့တိတ်သက်ရဲ့2006ခုနှစ်ဘျူတီဖုလ်ဝါဆိုတဲ့ဒီအယ်ဘမ်နဲ့ရဖြစ်ပါတယ်အခုထောက်လွှင့်ပေးမဲ့တချင်းနဲ့ပဲတိတ်သက်အဖွဲ့ကလန်ဒန်မြို့တော်မှာကျင်းပတဲ့အိုလံပစ်အားကစားပြိုင်ပွဲပေပွဲအခမ်းအနားမှာအိုလံပစ်မီရှုတိုင်ကိုငြိမ်းသက်နေတဲ့အချိန်မှာဒီတချင်းနဲ့တည်ဆို့ဖျော်ပြတာဖြစ်ပါတယ်ဒီတချင်းနာမည်က ဒီတိတ်သက်အဖွဲ့အစည်းဆူထားတဲ့ Rule the World ဆိုတဲ့သင်ကိုရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်
You light the skies up above me A star so bright you blind me Don't close
ဒီဆိုထားတဲ့ Rule the World ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါအခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးစီမှာနေအကြောင်းအရာကတော့ဒီလိုပါအကိုရိုးကြီးဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာယာရုကြီးကြီးတွေပခုံးမတက်ထားတဲ့ Custom အကောက်ခွန်ကဦးလေးကြီးတွေအကြောင်းဒီလိုအကြံပြုခြင်းမှာနေဆိုပြီးရေးလာတာဖြစ်ပါတယ
်ဝေဖန်တာတော့မဟုတ်ပါဘူးခင်ဗျာတနားညတာတဲ့စိတ်လေးထားစီခြင်းတာပါ၆ဆတဲ့ခေလေကုံနေသင့်ပါပြီ ဟောက်စားတဲ့ခေလဲပြောင်းလဲနေပါပြီအထွက်တောင်းအဝင်30နဲ့တောင်းတောင်းနေလိုက်တာတိုက်တွေလဲဖြစ်ကုန်ပြီကားတွေလဲဖြစ်ကုန်ပြီဒီကြားရလာသေးတယ်မင်း3နှစ်လောက်နေလာတာ30မနည်းဘူးလားတဲ့ဟုတ်ကဲ့ခင်ဗျာမနည်းပါဘူး30ဆိုရင်လဲကျွန်တော်တို့အတွက်အိုဗာတိုင်း3နာရီလောက်နှစ်ဖူးကချွေချေမကြအောင်လုပ်ရပါတယ်အငိမ့်သားလေးအေးပေးစက်အောင်မှထိုင်းတယောက်လာ30တောင်းနဲ့ဦးလေးတို့လောက်တော့ကျွန်တော်တို့ဘဝတွေကမလွယ်ပါဘူးဒါတောင်ဆရာကျွန်တော်လူတွေလုတ်ပေးပါအောင်တမိလူတွေလုတ်ပေးပါဆိုတာလေးတွေကအိမ်ကမိမသဘောကျစရာဘေးပဝင်ငွေလေးတခုပါအဲ့ဒီတော့ကျွန်တော်တို့ပေးတဲ့30ကမနှဲပါဘူးဦးလေးကတ်စတမ်ကြီးရဲ့
နိုင်ငံခြားမှာပေးမယ့်အလုပ်လုပ်ပြီးပြန်လာရတဲ့တာမန်လူတန်းစားအတွက်ဒေါ်လာ30ဆိုတဲ့ငွေကလည်းမနှဲပါဘူးဆိုပြီးတော့ဒေါ်လာရှင်ရင်းဖွင့်ရေးသားလာတာဖြစ်ပါတယ်ရခိုင်ပြည်နယ်ကတော်ရရှင်ကတော့တရားဥပဒေစိုးမိုးစေခြင်းလို့ပြည်သူတို့စာရေးလိုက်ရပါတယ်ဆိုပြီးတော့လိုင်စင်မဲ့ကားတွေဖမ်းဆီးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတာပါအရှိတောင်အာရှမှာတည်ရှိတဲ့အခုမြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်လာနေတဲ့နိုင်ငံဖြစ်သလိုနိုင်ငံတွင်းမှာလည်းသဘာဝအတန်ရန်ဇာတာတွေကတခြားအာရှနိုင်ငံတွေထက်တောင်မှပြည်စုံကျွယ်ဝတဲ့နိုင်ငံဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့မြန်မာတိုင်းရင်းသားတွေဂုဏ်ယူဝင့်ကြွားပီတိဝေဖျားရတာပါဒါပေမဲ့လည်းတရားဥပဒေစိုးမိုးရေးအခန်းကဏ္ဍမှာတော့မာရွေးနဲ့ဆုံးဖြတ်ချက်တွေလောက်ကရင်ချက်တွေကြောင့်နိုင်ငံတော်ရဲ့တည်ငြိမ်အေးချမ်းသာရမှုတွေအတွက်အနောက်ရှေ့အဟန့်အတားဖြစ်ရပြီးတော့တိုင်းသူပြည်သားတွေလည်းအရှက်ရစေပါတယ်ဆိုပြီးတော့ဒီတော်ရရှင်ကဘယ်လိုနေရာမှာတရားဥပဒေစိုးမိုးမှုရောနေနေတာကိုထောက်ပြထားလဲကြည့်ရအောင်ပါနော
်မြန်မာနိုင်ငံတွင်းကိုတွင်းနေတဲ့ကားတွေဟာလိုင်စင်နဲ့တင်သွင်းခွင့်ရှိတယ်လို့လိုင်စင်မဲ့ကားတွေလည်းတင်သွင်းနေပါတယ်ဒါပေမဲ့ရခိုင်ပြည်နယ်စစ်တွေမြို့တစ်ခုထဲမှာလည်း3ရက်6လ2014ခုနှစ်မှာစတင်ပြီးလိုက်စင်မဲ့ကားတွေကိုလိုက်လံဖမ်းဆီးနေရမှာဥပဒေကိုလေးစားလိုက်နာသူတူအနေနဲ့ဝေခွဲမရဖြစ်နေရပါတယ်။တရားဥပဒေဆိုတာနေရာကွက်ပြီးတော့ထုတ်ပြန်ဆောင်ရွက်လို့ရပါသလားခင်ဗျာ။လိုက်စင်မဲ့ကားတွေဟာမြန်မာနိုင်ငံအတွင်းပြည်နယ်တိုင်း14ခုနဲ့ရခိုင်ပြည်နယ်တစ်ခုတည်းသာရှိတာမဟုတ်ပါဘူး။ဥပဒေတိုင်းဆောင်ရွက်မယ်ဆိုရင်တခြားနေရာမှာလည်းဖမ်းဆီးသင့်ပါတယ်။ဒီလိုမညီမျှတဲ့နိုင်ငံတွင်းမှာကျင့်သုံးနေတဲ့ဥပဒေကိုရှက်မိပါတယ်။အဲ့ဒီလိုပြုလို့ဆောင်ရွက်နေကြဟာဘက်လိုက်တော့ဥပဒေဓမ္မမဟုတ်ဂုံတိတ်ခါမဲ့တဲ့ဥပဒေဖြစ်မှတ်ယူထင်မြင်ယူဆမိပါတယ်အဲ့ဒါကြောင့်ဥပဒေတာဝန်ရှိသူတွေအနေနဲ့ပြန်လဲပြီးတော့စီစစ်ဆောင်ရွက်တင်မှာကြောင်းအပြုသဘောနဲ့တင်ပြအပ်ပါတယ်ခင်ဗျာ
တရားဥပဒေအတိုင်းလိုင်စင်မဲ့ကားတွေကိုဖမ်းဆီးတာဆိုပေမဲ့လည်းဘာဖြစ်လို့တနေရာတဲကိုကွက်ပြီးတော့အဲ့ဒီတရားဥပဒေကအစိုးမိုးတည်မြဲနေရတာပါလေဒါကဗလိုက်မှုရှိတဲ့ဥရမဟုတ်ပါဘူးလားဆိုပြီးတော့တော်ရရှင်တယောက်မေးခွန်းထုတ်ပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့မေးမြန်းလာတာဖြစ်ပါလေရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာပဲရက်ချင်ပါတယ်နော်အခုတော့တော်ရရှင်တွေကိုမြန်မာတချင်းလေးတစ်ပုတ်ဗီဒီယိုကတိလက်ဆောင်ပေးကြပါတယ်ရှင်အဆိုတော့အမျိုးသမီးလေးတွေဖြစ်တဲ့ချမ်းချမ်းဇန်နူးနဲ့အိုင်ရင်းစင်မမင်းတို့ပူရဲပြီးတော့တည်ဆူထားတဲ့အချစ်ထက်မကဆိုတဲ့ Day Album နဲ့ကတချင်းနမေကလည်းအချစ်ထက်မကဖြစ်ပါလေရှင်ဒီတချင်းလေးကို view တစ်ချစ်တဲ့တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်။နားဆင်ကြည့်ပါအောင်ရှင်
။အမောင်ကပါမြေထဲကြာဆုံးကေကိုစိတ်တွေအချိန်ချင်းပြိုလဲနှလုံးသွားကွဲနေဒီတဲ့ရမြအစDon't need a new life
ဇန်နူးနဲ့အိုင်ရင်စင်မာမြင့်တို့တည်ဆူထားတဲ့အချစ်ထက်မကားဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဝံအကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တချင်တောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ video ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။မြန်မာပြည်ကပေးစာကဏ္ဍကိုမအေးတနာကျော်စီစဉ်တင်ဆက်ပေးခဲ့တာပါ။ဒီကဏ္ဍကိုတင်းငွေနေညနဲ့အခုလိုတင်းလာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။ဖူယေကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့တယ်တောတာရှင်တွေနားဆင်လို့တယ်တည်တဲ့ချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855 ကိုရေးသားဆက်သွယ်နိုင်သလိုတယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့2923825554ကိုခေါ်ဆိုနိုင်ကြပါတယ်ရှင်အခုဆက်ပြီးနားဆင်ရမှာကတော့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အလုပ်ဖြစ်ရဲ့လားဆိုတဲ့အကြောင်းဦးစီသူအောင်မြင့်နဲ့အတူမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။ဖွဲ့စည်းတာဝန်ပေးခဲ့ပြီးတာ6လပြည့်ပြီဖြစ်တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဟာပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကသတင်းထုတ်ပြန်ချက်တရကြေညာပါတယ်။အဲ့ဒီသတင်းထုတ်ပြန်ချက်ထဲမှာ6လအတွင်းသူတို့စီရောက်လာတဲ့တိုင်စာရေးအတွက်အမျိုးအစားနဲ့သူတို့ရည်ရွယ်ဆောင်ရွက်ပြီးခဲ့တဲ့အရေးအတွက်စတာတွေဖော်ပြထားပါတယ်။ဒီကော်မရှင်စတင်ဖွဲ့စည်းစဉ်ကာလတုန်းကသတင်းမီဒီယာတွေကရောပြည်သူလူထုအများစုကြီးကပါအလုတ်ဖြစ်မဲ့ကော်မရှင်မဖြစ်နိုင်ဘူးလို့ဝေဖန်ခဲ့ကြပါတယ်။အခု6လတာလုတ်ကဲ့ဆောင်ရွက်ချက်တွေကိုကြည့်ရင်ဒီကော်မရှင်ဟာအဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်တကယ်စိတ်ချယုံကြည်ရတဲ့အဖွဲ့အစည်းဖြစ်တွေ့မြင်ရပါပြီလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
တည်င်းထုတ်ပြန်ချက်အရအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်တက်တန်း6လအတွင်း2014မတ်လ12ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိတိုင်ကြားစာစုစုပေါင်း933ဆောင်ရခဲ့တယ်လို့ဆိုပါရယ်အဲ့ဒီအဆောင်900ကျော်ထဲမှာသက်မှတ်ချက်နဲ့ကိုက်ညီတာ3ဆောင်ပဲပါဝင်ပြီးစုံစမ်းစစ်ဆေးတရားစွဲဆိုနေပြီဖြစ်တယ်လို့ဖော်ပြထားပါရယ်ဒီအချက်ကိုကြည့်ရင်ကော်မရှင်ကအရေးယူနိုင်တာတိုင်စာအရေးအတွက်ရဲ့တရာခိုင်နှုန်းတောင်မရှိပါဘူးဆိုတာတွေ့မြင်နိုင်ပါတယ်။3.5ရာခိုင်နှုန်းပဲရှိပါတယ်။အလွန်နည်းတဲ့အရေးအတွက်ပါ။သတင်းထုတ်ပြန်ချက်ထဲမှာကျန်တဲ့တိုင်စာအားလုံးနီးပါးလောက်ကိုဘာကြောင့်အရေးယူဆောင်ရွက်ခြင်းမလုပ်ရတာလဲဆိုတာရှင်းထားပါသေးတယ်။ကော်မရှင်ကတိုင်စာတွေကိုစီစစ်တဲ့အခါတချို့ဟာအဓိကကြတဲ့ခိုင်လုံတဲ့အထောက်ထားအရေးကြီးတဲ့တည်တည်ခံချက်တွေမပါတာ။တိုင်ကြားသူရဲ့နာမည်နိုင်ငံသားစီစီရေးကပ်ပြားမိတ်ထူဆက်သွယ်ဖို့လိပ်စာဖုန်းနံပါတ်တွေမပါတဲ့ပြစ်စာသဘောဖြစ်နေတာတချို့ကိစ္စတွေကတော့တရားရုံးမှာတရားစွဲဆိုဖြေရှင်းရမှာတွေတချို့ကပုဂ္ဂိုလ်ရေးငွေပေးငွေယူကိစ္စအပေါ်မကျေနပ်လို့တိုင်တာတွေတချို့ဌာနဆိုင်ရာကအရေးယူထားပြီးဖြစ်ပေမဲ့ထောင်ဒဏ်မချတာကိုမကျေနပ်လို့တိုင်တာတချို့ဟာသက်ဆိုင်ရာဝင်ကြီးဌာနနဲ့ပြည်နယ်တိုင်းအစိုးရအဖွဲ့တွေကဖြေရှင်းပေးရမယ့်အုပ်ချုပ်ရေးဆိုင်ရာကိစ္စတွေဖြစ်နေတာကြောင့်လို့ရှင်းလင်းထားပါတယ်။ပြောရရင်ပြည်သူတွေဟာအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်စီဘလို့ကိစ္စတွေတိုင်ရမယ်၊ဘယ်နည်းဘယ်ပုံတိုင်ရမယ်ဆိုတာမသိကြဘူးဆိုတဲ့သဘောတက်ရောက်ပါတယ်
။တိုင်ကြားစာတွေနဲ့ပတ်သက်ပြီးတော့လည်းသတင်းထုတ်ပြန်ချက်မှာအမျိုးအစားခွဲခြားပြထားပါသေးတယ်။အများဆုံးဟာအုပ်ချုပ်ရေးပိုင်းဆိုင်ရာကိုမကျေနပ်လို့တိုင်တာဖြစ်ပြီးဆောင်ရွက်140လောက်ရှိပါတယ်။ဒုတိယအများဆုံးကတော့မြေယာကိစ္စဖြစ်ပြီးတတိယတရားစီရင်ရေးကိုတိုင်တာအဆောင်တရားနီးပါးရှိတယ်လို့ဖော်ပြထားပါတယ်။သက်ဆိုင်ရာကော်မရှင်တာဝန်ရှိသူရှင်းပြချက်အရလက်ရှိအရေးယူထားတဲ့ဆိုတဲ့အမှုသုံးမှုမှာတရားစီရင်ရေးကနှစ်မှုဖြစ်ပြီးကြံတမှုကိုတော့သတင်းမထုတ်ပြန်သေးပါဘူး။ Commission ရဲ့သတင်းထုတ်ပြန်ချက်တစ်ခုလုံးကိုခြုံငုံသုံးသပ်ရင်ဂျင်းနဲ့အားရစရာလုံးဝမရှိပါဘူးမြန်မာနိုင်ငံလိုအာဂရိလိုက်စားမှုပြဿနာကြီးမားတဲ့နိုင်ငံတနိုင်ငံအတွက်6လတာကာလအတွက်အမှုသေးလေး3မှုလောက်ကိုပဲဖော်ထုတ်နိုင်ပြီးကျန်တာတွေဘာမှအရေးယူဆောင်ရွက်နိုင်ရေးမရှိဘူးဆိုတာဟာကော်မရှင်အလုံးမဖြစ်ဘူးဆိုတဲ့အဓိပ္ပာယ်လည်းတွေ့ရောက်နေပါတယ်ဒါဟာကော်မရှင်ဖွဲ့စည်းပုံကော်မရှင်အလုပ်လုပ်ဖို့ပြဋ္ဌာန်းထားတဲ့ဥပဒေရဲ့ချွတ်ယင်အားနည်းချက်လို့လည်းပြောနိုင်ပါတယ
်ဥပဒေအရကော်မရှင်ဥက္ကဋ္ဌကိုသမ္မတကခံရပါတယ်အခြားသောရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဥက္ကဋ္ဌတွေလိုပဲအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်သမ္မတဦးသိန်းစိန်ဟာစစ်ဘိုလ်ချုပ်ဟောင်းတယောက်ကိုပဲခံထားခဲ့တာပါဒါဟာစစ်ဘိုလ်ချုပ်ဟောင်းတွေလွှမ်းမိုးထားတဲ့အစိုးရအုပ်ချုပ်ရေးရန်နီယာကိုဘလောက်လွှမ်းမိုးနိုင်မလဲဆိုတာငကိုကလေးကပြည်သူတွေမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်နောက်ပြဿနာတစ်ခုကကော်မရှင်လှုပ်ထုပ်လုပ်နေပါကော်မရှင်ဟာတိုင်ကြားစာကိုခြေပြုတ်ပြီးအလုပ်လုပ်တယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ်။တိုင်ကြားစာဆိုရမှာရိုးရိုးတိုင်ကြားစာမျိုးလက်မခံပါဘူး။တိကျတဲ့တက်တဲ့အထောက်အထားခိုင်လုံတဲ့တိုင်ကြားစာမျိုးဖြစ်ရမယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ရင်ရှေ့တန်းမှာတိုင်းရင်းသူလေးတွေအစိုးရစစ်သားတွေရဲ့အာဓမ္မပြုကျင့်ခံရရင်သွားပြီးတိုင်ရတဲ့အဖြစ်မျိုးနဲ့ခက်ဆင်ဆင်တူပါတယ်။သက်ဆိုင်ရာတရင်တက်ဖွဲ့အရာရှိတွေကလာတိုင်သူကာယကံရှင်ဒါမှမဟုတ်ဆွေမျိုးသားချင်းတွေကိုအရမပြုကျင့်သူဘသူလဲနာမည်ဘလို့ခေါ်လဲဘယ်တရင်တက်ခွဲကလဲကိုပိုင်နံပါတ်ဘလောက်လဲဘယ်အချိန်ကလဲဘယ်နားမှာဘလို့အရမပြုကျင့်တာလဲတက်တဲ့ဘသူရှိတယ်လဲစသဖြင့်တက်တဲ့အထောက်ထားခိုင်ခိုင်လုံလုံရှိမရှိမေးပုံမျိုးလို့ဖြစ်နေပါတယ်ဒါမျိုးအလုံးမဖြစ်နိုင်ပါဘူးတကယ်လို့သာကာယကံရှင်တယောက်ယောက်စီမှာတိကျခိုင်လုံလွန်းတဲ့တက်တဲ့အထောက်ထားတွေရှိရင်အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စီကိုတော့တိုင်ဖို့လိုမှာမဟုတ်ပါဘူး yes ခန့်မှာတိုင်ပြီးအမှုဖွင့်လိုက်ရင်ပြီးတာပါပဲတကယ်တော့မြန်မာနိုင်ငံကကော်မရှင်အနေနဲ့အင်အားစုံရုံးဖွဲ့စည်းထားတဲ့အဖွဲ့အစည်းတည်းရဲ့ဆိုတာမျိုးထက်အာဂတိလိုက်စားမှုကိုတကယ်တိုက်ဖြတ်ချင်ရင်နိုင်ငံတကာပုံစံဖြစ်ဖို့လိုပါတယ်တိုင်ကြားတင်ပေးသူမရှိတဲ့အတိုင်အာဂရီလိုက်စားမှုဖြစ်တယ်လို့မတင်ခါရဘူးဆိုတာနဲ့ဝေရောက်စုံစမ်းစစ်ဆေးတာမျိုးလုပ်ဖို့လိုပါတယ်။လုပ်ခွင့်ရဖို့လိုပါတယ်။အာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးပြည်သူတွေတင်ပေးကြလာအောင်ပူးပေါင်းဆောင်ရွက်လာအောင်နှီးမျိုးစုံနဲ့စည်းရုံးရပါမယ်။တင်ပေးသူတွေတစုံတရာအနှောက်အယှက်မဖြစ်ရအောင်လျှို့ဝှက်ပေးထားတာအကာအကွယ်ပေးတာမျိုးလုပ်ကြရပါမယ
်။တကယ်တော့အာဂရီလိုက်စားမှုဆိုတာဟာတရားရုံးမှာငွေ50သိန်းလက်ပြူတာလောက်ကိုခေါ်တာမဟုတ်ပါဘူး။နိုင်ငံတော်အဆင့်စီမံကိန်းကြီးတွေကနေဒေါ်လာသန်းနဲ့ချီအာဂရီလိုက်စားတာတင်တာကိစ္စတွေမှာအာဂရီလိုက်စားတာလက်နဲ့ဝယ်ယူလို့ဝယ်ယူကိစ္စတွေမှာအာဂရီလိုက်စားတာစသဖြင့်အများကြီးရှိသလိုဖော်ထုတ်ရတာတွေကလည်းအလွန်အန္တရာယ်ကြီးနိုင်ပါတယ်။အခုဖြစ်နေပုံကအာဂရီလိုက်စားမှုတက်ချေကော်မရှင်လို့ဆိုင်းဖို့အကြီးကြီးတက်ထားပေမဲ့တကယ်တကယ်ဝန်ကြီးဌာနတစ်ခုလောက်ရဲ့တိုင်စာလက်ခံရာဌာနတွေအဖြစ်ဖြစ်နေပါကြောင်းသုံးသပ်ကြေညာလိုက်ရပါမယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတနင်္လာနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်သလို VOA ရဲ့ website စာမျက်နှာမှာလည်းအသံဖိုင်နဲ့ရောစာသားနဲ့ပါဖတ်နားဆင်ဖတ်ရှုနိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တကြီးစကားအစီအစဉ်ထုတ်လွှင့်ခြင်းရောက်လာပါပြီ။စစ်မှန်သောဒီမိုကရေစီပြောင်းလဲဆိုတဲ့စာရေးသူရဲထွတ်ရဲ့စာအုပ်နဲ့ပတ်သက်လို့သူ့အမြင်ကိုဆရာဦးစွမ်းရည်ကအခုလိုတင်ပြထားပါလိမ့်ရှင
်။ရေပေါ်များနဲ့မိတ်ဆွေများခင်ဗျာဒီကကျွန်တော်ပြောချင်တာကတော့ဒီမိုကရေစီအကြောင်းဖြစ်ပါလေကျွန်တော်တို့ဗမာပြည်ဟာလွတ်လပ်ရေးရပြီးဒီမိုကရေစီနိုင်ငံဖြစ်ချီတောင်းလေဒီမိုကရေစီသာကျွန်တော်တို့နိုင်ငံနဲ့အသင့်တော်ဆုံးဖြစ်တယ်ဆိုတော့ကိုကျုပ်အောင်ဆန်းကအပြတ်သားချိန်ညာခဲ့ပါလေလွတ်လပ်ရေးရတော့ဖတ်စာပလအစိုးရဟာကိုကျုပ်အောင်ဆန်းရဲ့ဆန္ဒအတိုင်းဒီမိုကရေစီစနစ်ကိုဦးတည်ခဲ့ပါလေဒါပေမဲ့ဒီဒွန်းစစ်ကြောင့်စစ်တပ်ကြီးများထိခွာလာပြီးအာနာရှင်စနစ်လွှမ်းမိုးတာကိုဒီပေါင်း90ကျော်လှန့်ခံခဲ့ရပါလေ။ဒီလေးလုံးပြည်သူရေတော်ဘုံကြီးကြောင့်အာနာရှင်တုတ်ကြသွားပြီနဲ့အာနာသိမ်းမသွားပဲနာကျင်မုန်တိုင်းကာလ2008အချိန်ဥတွေကိုမွေးထုတ်ပြီးဘောင်းမီကျုပ်စစ်ဘုတ်ချုပ်များတာပဲဒီမိုကရေစီစနစ်ကိုစစ်တပ်အကျိုးစီးပွားကာကွယ်ရေးဖော်ဆောင်နေကြပါလေ။ရန်သူတွေကိုရွာထဲသွင်းပြီးစီယုကံကြတယ်လို့ပါပဲ။ဗမာပြည်ဒီမိုကရေစီလူနာကြီးရဲ့ယောဂါလက္ခဏာတော်ကိုစစ်သေးဖော်ထုတ်ပြီးကုသပြုပြီးဒီဟာဒီနေ့ဗမာပြည်ရဲ့အကြီးအကဲဆုံးသက်စပါပဲအချင်းလိုအပ်ချက်ကိုရဲထွက်ကတနိုင်တပိုင်းစီစီပေးလိုက်ပါတယ်ရဲထွက်ဟာလွန်ခဲ့တဲ့10နှစ်လောက်ကဂျပန်ပြည်မှာနိုင်ငံရေးခုံလွန်ခွင့်နဲ့နေထိုင်ရင်းဒီမိုကရေစီဆိုတဲ့တာဝန်တော်လေးပြည်သူ့ရဲ့ဘူးတဲ့အကြောင်းတရားဖြစ်ပါတယ်ဒီမိုကရေစီရဲ့အဓိပ္ပာယ်
ဒီမိုကရေစီတမိုင်းနဲ့ဒီမိုကရေစီနိုင်ငံများအကြောင်းကိုရေးသားပြန်ပြထားပါတယ်ခုထုတ်လိုက်တဲ့စာအုပ်ကစစ်မှန်သောဒီမိုကရေစီအကြောင်းလဲတဲ့စာအုပ်မျက်နှာဖုံးမှာအင်္ဂလိပ်ဘာသာနဲ့ဥတွေပေါ်ပြထားပါတယ်ရထုတ်ကသူ့စာအုပ်ကိုသူတည်တနာသဒ္ဒန်အဖြစ်ရေးတယ်လို့ဝန်ခံပေါ်ပြထားတဲ့အတိုင်းဒီစာအုပ်ကသူတည်တနာကျမ်းကြီးတစ်စောင်းလို့အသီးသားပြောလို့ရပါတယ်ကျွန်တော်တို့ငယ်ချင်းလွတ်လပ်ရေးရပ်ပြီးသားချက်မှာဒီမိုကရေစီနိုင်ငံထူထောင်မှုတက်ကြွကြွသာဖြစ်ခဲ့ကြပါတယ်ဒီမိုကရေစီဆိုတာဘာလဲဆိုတဲ့စာအုပ်အစိမ့်လေးတောက်တော့ချစ်တဲ့မကြံဖြန့်ချိခဲ့ဘူးတာကိုကျွန်တော်တို့လက်ထဲရောက်လာခဲ့ပြီပါတယ်မမိတမယာပြောရရင်ဒီမိုကရေစီပြောင်းလဲရေးအတင်းဆိုတာလည်းရှိခဲ့ပါတယ်ဥက္ကဋ္ဌအဖြစ်မြို့မဆရာကြီးဥပဒေနဲ့ဆောင်ရွက်ပါတယ်ဒုတိယဥက္ကဋ္ဌကဗိုလ်ချုပ်ကတော်ဒေါက်ထင်းကြီးအတွင်းရေးမှုကဥတ္တပုံဝင်နေတဲ့မှာကဗျာဆရာကြီးနှစ်ဦးဆရာတော်ကြီးမြတ်သူဝင်တို့အပြင်ဝတ္ထုရေးဆရာဆရာမောင်ထင်းတရံသာဆရာညိုမြစတဲ့ပိုင်ရေးဆရာတွေပါဝင်ခဲ့ပြီးဒီမိုကရေစီလက်ရင်မဂ္ဂဇင်းဆိုတာလည်းထုတ်ဝေခဲ့ပြီပါတယ်သာသောအတ္တတာကညောင်းဦးသားဆိုင်ဖြာဦးအောင်စိုးလို့ထင်ပါတယ်အဲ့ဒါလို့ကျူးစားခဲ့ပြီမဲ့စိတ်ရင်းလောက်ကြာတော့တမာစိုးဝင်ပြီးစစ်အာဏာရှင်တက်လာခဲ့လို့ဒီမိုကရေစီလေတံတိတ်သွားခဲ့ရပါတယ်ခုခါဒီမိုကရေစီလေတံကြမ်းကြမ်းနေရပါစီဒီမိုကရေစီဆိုတာပါလဲလို့လူလူချားမှာအတိပွားနေဖို့အရေးကြီးပါတယ်ဒီမိုကရေစီပြန်ပွားရေးအတင်းပြန်ဖွဲ့ပြီးဒီမိုကရေစီမဂ္ဂင်းတွေဘာတွေကျန်းထုတ်နိုင်ရင်ကောက်မှာပဲလို့လည်းဆန္ဒဖြစ်ပေါ်ပြီးပါတယ်ရထွေဒီမိုကရေစီတောင်လေးမျိုးတွေကိုပါပါနဲ့လွယ်လွယ်လူထုလက်လမ်းပြီးသူစုထုတ်ဝေကြပါအောင်လို့အကြံပေးလိုက်ရပါတယ်ခင်ဗျာကျွန်တော်ဆက်ညာ
တချီစကားတရင်ပတ်စင်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုဒီလိုင်းနိုမီတာ16 19 41တို့ကနေပြီးမနေ့7နိုင်ကနေ9နိုင်အထိပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်ဒီကနေ့နောက်ဖက်အစည်းအဝေးဆုံးသက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုမန္တန်တာချန်ကကြေညာပေးပါဦးမယ်ရှင
်။အီရန်နိုင်ငံမြောက်ပိုင်းကိုအစ္စလာမ်စစ်သွေးကြွတွေထိုးစစ်ဆင်ရမှာတူရကီနယ်စပ်တရှောက်အခိုင်အမာခြေကုပ်ရနိုင်မဲ့ခြေလှမ်းတစ်ခုဖြစ်တဲ့ကတ်လူမျိုးစုတွေရဲ့မြို့တော်များများကိုသိမ်းပိုက်ထားခဲ့ပါတယ်။ဒေသခံတွေတော်တော်များများကတော့ထွက်ပြေးနေကြတယ်လို့နေကန်သတင်းတောက်တယောက်က VOA ကတ်ဌာနကိုပြောပါတယ်။ကိုဘိန်းဒေသရှေ့ဘက်ကရွာသားတွေထွက်ပြေးကုန်ကြသလို IS အစွန်းရောက်အစ္စလာမ်စစ်သွေးကြွတွေကနေမြို့ကိုဘုံကျဲပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှာကြောက်တဲ့အတွက်မြို့ကန်အရက်သားအများစုလည်းမရှိကြတော့ဘူးလို့သူကပြောပါတယ်။တချို့ကတော့အိမ်နီးချင်းတူရကီနိုင်ငံတွင်ထွက်ပြေးကြသလိုတချို့ကတော့နယ်စပ်မှာပဲရှိနေကြသေးတယ်လို့ပြောပါတယ်။ဂျော်ဒန်နိုင်ငံအတွင်းအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်ဖို့လျှို့ဝှက်ကြံစီနေတယ်ဆိုတဲ့ဆွဆွဲချက်နဲ့လူ၁၁ဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မကြသေးခင်ကဖမ်းဆီးလိုက်တဲ့အဲ့ဒီလူတွေဟာIslamic State Islam စစ်သွေးကြွအဖွဲ့ဝင်တွေဖြစ်တယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်။အဲ့ဒီလူတွေအနေနဲ့လူမှုအကြထိတ်လန့်မှုနဲ့မတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်ဖို့စီစဉ်နေကြတာဖြစ်တယ်လို့အစိုးရပိုင်းသတင်းဌာနမှဖော်ပြထားပါတယ်။ IS Islam စစ်သွေးကြွအဖွဲ့တွေဝင်ပြီးတော့အဲ့ဒီအဖွဲ့ကိုအားပေးအားမြောက်ပြုတာအပြင်အဖွဲ့ဝင်တွေစုဆောင်ရေးလှုပ်ဆောင်မှုတွေနဲ့ဒီလူ၈ဦးကိုအခုလအစောပိုင်းတုန်းကဖမ်းဆီးလိုက်တယ်လို့ဆိုပါတယ်ရှင်။
2014ခုနှစ်စက်တင်ဘာလ21ရက်နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမက်နန္ဒာချန်ကြီးညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျင်ဟိုမာဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.